မြန်မာနိုင်ငံမှာရှိလာတဲ့ကျင်းပမဲ့ယူကော့ပွဲအတွက်ဒီကနေ့စင်ကာပူနိုင်ငံမှာကြိုတင်မဲပေးရမှာချောချောမောမောဖြစ်တာတွေ့ရပေမဲ့ပြည်ပရောက်မြန်မာအများစုရှိရာထိုင်းနိုင်ငံမှာတော့အခက်အခဲကြုံရမယ့်အလားအလာရှိနေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်မိုးစောပါ။ဒီလ18ရက်နေ့အထိကြိုတင်မဲပေးခွင့်ပြုထားတဲ့စင်ကာပူနိုင်ငံမှာမြန်မာနိုင်ငံသားတွေစတင်မဲပေးနေကြတာပါ။မဲပေးခွင့်ရသူစီးရင်ကိုတော့မြန်မာတန်ယုံကအွန်လိုင်းကနေထုတ်ပြန်ပေးပြီးမနက်9နာရီကနေညနေ9နာရီတွင်အလဲကျမဲပေးနိုင်ကြပါတဲ့။ပရမဆုံးကြိုတင်မဲပေးခွင့်ရတဲ့ဒီနေ့မှာပဲကိုယ်တိုင်မဲသွားပေးခဲ့တဲ့မတ်မေကျော်စိုးညွန့်ကတော့သူ့အတွေ့အကြုံကို VOA ကိုအခုလိုပြောပါတယ်
။မဲပေးရတာကတော့အဆင်ပြေပါတယ်။ဝင်သွားလာတဲ့ကျမတို့ရဲ့မဲဆန္ဒနယ်ကဘယ်မှာရှိလဲ။ရန်ကုန်တိုင်းဆိုကောင်တာ3-4ခုခွဲထားရဲ။ရန်ကုန်တိုင်းကောင်တာမှာကျမရဲ့မဲလက်မကူကြီးတောင်းယူပါပါတယ်။တောင်းယူတဲ့အခါမှာလည်းသူတို့ရွေးကွန်ကထုတ်ပေးလိုက်တဲ့ကျမနာမည်နဲ့ပေါ့နော်။မဲဆန္ဒရှင်အမည်စရင်းပေးမှာကျမကိုယ်တိုင်လက်မှတ်ထိုးပါပါလေကျမရဲ့မဲလက်မှတ်ကိုထုတ်လိုက်ပါလက်မှတ်ထိုးပြီးတော့မှကျမတို့အခန်းထဲဝင်သွားပြီးကိုကြိုက်တဲ့ပါတီကိုပို့ကူအမှန်ချစ်မဲလီပေးရတာ
ပထမဆုံးနေ့မှာမဲပေးဖို့စဉ်းယူထားသူ800လောက်ရှိပေမဲ့ဒီကနေ့မဲလာပေးသူဟာ200လောက်ရှိကြောင်းခန့်မှန်းထားကြပါတယ်မြန်မာနိုင်ငံနဲ့အိန္ဒိချင်းဖြစ်တဲ့ထိုင်းနိုင်ငံမှာတော့ဒီလ3ရက်နေ့မှာကြိုတင်မဲပေးတာတွေကိုစတင်မှာဖြစ်ပြီးဘန်ကောက်မြို့ကမြန်မာတန်ယုံနဲ့ချင်းမိုင်ကကောင်စီဝင်ယုံနှစ်နေရာမှာမဲပေးကြရမှာဖြစ်ပါတယ်မြန်မာရွှေပြောင်းအလို့သမားအခွင့်အရေးလှုပ်ရှားသူတွေကတော့မြန်မာအများစုနေထိုင်ရာအရက်တွေမှာမဲယုံဖွင့်ဖို့အတွက်မြန်မာတန်ယုံကိုထိုင်းစိုးရနဲ့ညှိနှိုင်းဆောင်ရွက်ပေးဖို့တောင်းဆိုခဲ့ပေမဲ့COVID-19 ကာယောဂါကြောင့်ထိုင်းနိုင်ငံဘက်ကခွင့်ပြုတာမရှိခဲ့ပါဘူးဒီလိုခွင့်မပြုတဲ့အတွက်မဲဆန္ဒရှင်အတော်များများဟာမဲပေးဖို့အခက်အခဲရှိနိုင်ကြောင်းကိုရွှေပြောင်းအလို့သမားအခွင့်အရေးကွန်ရက် MWRN ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပါတယ
်ခက်ခဲစတဲ့ကထိုင်းနိုင်ငံမှာခွင့်ရင်တိုင်းနဲ့ပြည်နယ်89ခုရှိတဲ့ကြောင်းဒီဘန်ကောက်လူမျိုးမျိုးမှလာပြီးလို့ဆိုတာအချမ်းပြည်သားလူတွေအတွက်အလန့်ကွက်ဝီတာတပိုင်းနောက်ပြီးတော့မဲပေးရကိုသူက3ရက်နေရနေမဆက်ရှိနေသည့်နေ့စဉ်ပြီးလို့ရတယ်ဆိုပြီးမဲ့ထိုင်းနိုင်ငံမှာဟိုအလုပ်ပေးရကသူရက်နဲ့သူတတ်မှတ်ထားတယ်ကြံပေးရမဟုတ်ရင်သွားရလိုက်ရတဲ့စိတ်ုံနဲ့ဟိုပြောဆိုရမယ့်အခက်အခဲရတပိုင်းနောက်တစ်ခါတချို့ခရီးသွားတဲ့အတွေ့အကြုံအလေးချင်းမရှိတဲ့ပုံကများကြတော့လေဘာသာစကားအခက်အခဲရတော့ကောင်းနောက်ကုန်ကြမ်းမှုတွေအတွက်ကြောက်တော့ကောင်းကြားမှုလာမှုအခက်အခဲရှိတဲ့ပိုင်းတွေလည်းပေါ်လာနေကြတော့စိန်ခေါ်မှုတွေတော့အများကြီးမှာပါခင်ဗျာ
အထူးသဖြင့်ထိုင်းနိုင်ငံတောင်ပိုင်းဒေသမှာရောက်ရှိနေသူတွေအတွက်ဆိုရင်ပုံမိုခက်ခဲနိုင်ကြောင်းပြောပါတယ်။နှစ်ဖက်အစိုးရကထုတ်ပြန်ထားတဲ့တရားဝင်အစည်းအရာဆိုရင်ထိုင်းနိုင်ငံမှာမြန်မာနိုင်ငံသား2000ကျော်လောက်အလုပ်လုပ်ကိုင်နေပြီးလောလောဆယ်မှာတော့မဲပေးဖို့လျှောက်ထားသူ3000ကျော်လောက်သာရှိတာပါ။ဒီလိုထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေမဲပေးခွင့်ဆုံးရှုံးနေရတဲ့အခြေအနေပေါ်မှာတော့လာမယ့်ရွေးကောက်ပွဲကိုစောင့်ကြည့်လေ့လာမယ်base မြန်မာအဖွဲ့ရဲ့ director ဆိုင်ရဲကျော်စွာမြင့်ကအခုလိုတုံ့တက်ပါတယ
်ကျွန်တော်တို့ဒီအခုလက်ရှိရှိနေတဲ့မဲပေးတဲ့စနစ်ကိုပြင်ဖို့လိုမယ်ဆိုတော့လောလောဆယ်ကအခုတအားနောက်ကျပါပြီယူကော့ပွဲတော့ရောက်လာပြီဆိုတော့အခုကတော့မပြင်နိုင်တော့ဘူးဆိုတော့ now ယူကော့ပွဲတွေကြားပြယူကော့ပွဲတွေကတော့ဒီ2020အဲယူကော့ပွဲပြီးတာနဲ့ကျွန်တော်တို့ဒီနိုင်ငံတကာမှာရောက်နေတဲ့မြန်မာနိုင်ငံသားတွေအလို့တကူမဲပေးခွင့်ရအောင်ပေါ့ဆိုတော့အဲ့ဒါတော့အလုံးတော့အောင်ပေါ့ဆိုတော့တဘောကဒါထိုင်းကတော့ဒါအထင်ရှားဆုံးဥပမာပါဗျာတခြားနိုင်ငံတွေမှာတိုးစကောက်မှာပဲတန်ယုံမရှိတဲ့နေရာမှာမဲပေးလို့မရအောင်ဖြစ်နေတာဒါကတော့ကျွန်တော်တို့ကိုပြင်ရမယ်လို့ပဲကျွန်တော်အကြံပြုပြောချင်ပါတယ်ဗ
ျမြန်မာနိုင်ငံမှာ2020ရွေးကောက်ပွဲကိုနိုဝင်ဘာလ10ရက်နေ့မှာစတင်ဖို့သတ်မှတ်ထားပြီးမြဲလက်ရှိကာယောဂါကူးစက်မှုမြင့်မားနေတဲ့အခြေအနေကြောင့်ရွေးကောက်ပွဲရွှေ့ဆိုင်ဖို့တောင်းဆိုတာတွေရှိနေပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့တဘာဝဘင်းနဲ့နယ်မြေတည်ငြိမ်အေးချမ်းမှုအခြေအနေအရရွေးကောက်ပွဲရွှေ့ဆိုင်ဖို့လိုရင်အောက်တိုဘာလအတွင်းထုတ်ပြန်မယ်လို့ကြေညာထားပါတယ်ကျွန်တော်မိုးစောရန်ကုန်ကသတင်းပေးပို့တာပါ